ธรรมะเมษีโยคีญาရှင်ยังงี้တို့ရဆရာတော်မှာ2024ခုနှစ်ဧပြီလ26ရက်ကျောင်းသားပတိနေ့တွင်နေပြီးတော့တခိနာတိရီမြို့နယ်မြို့တော်ဝန်ကျောင်း၌အွန်လိုင်းမှတဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တို့တို့၏နေ့စဉ်ဘဝတည်နှံအပတ်စဉ်ရှောက်မှအနန္တပစ္စည်းအပိုင်းငါဖြစ်ပါလေရှင်
Namo Tassa Bhagavato Arahato Sammā Sambuddhassa Namo Tassa Bhagavato Arahato Sammā Sambuddhassa
Kai ho bi Di bhava ye na so la စိတ်ကိုစွတ်တီစိတ်လို့ခေါ်တယ်နော်အဲ့တော့မြန်မာစကားမှာတော့စွတ်တီပြတ်တွေအဲမျိုးတွေခေါ်တာပေါ့လေနော်စွတ်တီတယ်စွတ်တီမတော်ဘူးစွတ်တီတယ်ဆိုတဲ့စကားကိုလည်းတေးတယ်ဆိုတဲ့အဓိပ္ပာယ်တူတူနဲ့သုံးတယ်မြန်မာကနေနော်အဲ့လိုသုံးနေသုံးတာရှိတယ်တကယ်တမ်းတော့ဒါကစိတ်ရဲ့ quality တစ်ခုကိုပြောတာပါပဲနော်ဒါစိတ်ရဲ့ quality စွတ်တီစိတ်ရဲ့ပဋိသင်္ဍိစိတ်ရဲ့ဘဝင်စိတ်ရဲ့သုံးခုက quality တူတူပဲဆိုတာကိုလည်းပဲဒါအလုံးမမိသေးတော့ပါဘူးအဲ့တော့ဒီသုတိစိတ်ဘယ်လိုကြပြီးတော့မှနောက်ဘဝတစ်တခုကိုဘယ်လိုရသွားတယ်လဲဆိုတဲ့နေရာမှာအနန္တရအတိဘုံအတိဝိသိအစဉ်ကိုမှသိချာနားလဲအောင်မလေ့လာထားဘူးနောက်မှလည်းပဲပဋ္ဌာန်းကအနန္တရပစ္စည်းအနန္တရဆိုကြရတော့သူကမျိုးတူအနန္တရတမန္တရနတ်တိဝိကတပစ္စည်းအနန္တရူပနေတရားလည်းမပါတော့ဘူးနော်အဲ့ဒီစကလုံးလေးကြီးနားလုံးတော့နားရှင်နေဖို့သင်နေပါပြီနော ဒီပစ္စည်းငါးမျိုးကသဘောချင်းတူတူပဲအစာချင်းတူတာပေါ့လေသဘောချင်းတော့အမှန်အစာတွေကတော့တူတယ်ဘယ်လိုတူရဲ့အနန္တတ္တိတမန္တန္တတ္တိနတ္ထိတတ္တိဝိကတတ္တိအနန္တရူပနေတ္တတ္တိတွေတော့ဒါတော့တသပြန်သွားအောင်မှာပေါ့နော်ဒီဘဝတစ်ခုရဲ့နောက်ဆုံးစိတ်နဲ့နောက်ဘဝတစ်ခုရဲ့ဘဝအတိတ်ရဲ့အစအဦးဆုံးစိတ်ကိုပဋိတန်တိစိတ်လို့ခေါ်တယ်ဒီဘက်ဘဝရဲ့နောက်ဆုံးစိတ်ကိုသုတ္တစေလို့ခေါ်တယ်အဲ့တော့မနေ့ကပြောပြတယ်မနေ့ကလည်းပြောတယ်တနေ့ကလည်းပြောတယ်ဒီနေ့ကဘာမှမအားလုံးလူသားတွေအနေနဲ့စိတ်ပညာဘက်ကနေလက်ခံထားတာတော့ clinical death ကိုလက်ခံပါတယ်နော်ဒါလည်းမမှီနေတော့ပါဘူးနော်အသက်ရှူရသွားတယ်နှလုံးခုန်ရသွားတယ်တကယ်မလုံရှားတော့ဘူးဆိုရင်က clinical death ခေါ်ပါတယ်စိတ်ပညာအရတာတည်ဆုံးပြီလို့သတ်မှတ်တယ်အဲဒါပေမဲ့ဒီနေရာမှာအနေရှုပ်ထွေးမှုရှိနေတာကဒီတည်ဆုံးပြီလို့သတ်မှတ်ခံရတဲ့လူတိုင်းဟာနေရာမဟုတ်ဘဲနဲ့တချို့သူတွေကတည်ဆုံးပြီလို့တတ်မှတ်ရင်ခွဲရုံကိုပို့ပြီးတော့မှတစ်ခါပြန်ပြီးတော့မှရှင်းလာတယ်ဆိုတဲ့တာကတွေလည်းပဲဒါမှချခဏကြားဘူးကြားပါလေဖတ်ဖို့ကြားမှာပါနော်ကြားဘူးမယ်ဖတ်ဖို့လိမ့်မယ်အဲ့တော့အဲ့ဒီတာကတွေရှိတော့ကြည့်တဲ့အခါကျတော့ဘာဖြစ်လို့သူကရှင်းပြီးပြန်လာရတာလဲမရှင်းရဘူးတည်ပြီးဆိုမှတော့အပြီးပိုင်းတည်တင်တာပေါ့ဆိုတော့ဒါကိုပြန်ဆန်းစစ်မယ်ဆိုရင်တော့တစ်ခုခုလိုအပ်ချက်ရှိနေတယ်ဆုံးဖြတ်ချက်ဒီမှာတစ်ခုခုမှားနေတယ်တစ်ခုခု complete မဖြစ်ဘူးဆိုတာမျိုးကိုစဉ်းစားလို့ရတယ်အဲ့တော့စိတ်ပညာဘက်ကတော့ဒီဟာကအမှတ်ချက်တစ်ခုအနေနဲ့ဒီလိုလိုသွားထားတယ်ပညာရတစ်ခုအနေနဲ့ဒါလည်းအကုလောက်တဲ့ပညာရတစ်ခုဖြစ်ပါတယ်ဒါပေမဲ့ accidentally တချို့အပိုင်းတွေမှာတော့ဒါဟာမပြည့်စုံဘဲနဲ့ပြင်ရှင်းတန်လာတယ်ဒီမျိုးယုံမှန်နဲ့ပြန်ပြီးအသက်ရှင်လာတဲ့တာကတွေကိုကြားရတယ်ဖတ်ရတယ်အဲ့ဒီလိုဖြစ်တယ်ဆိုတော့ဒါကဘုရားဘာသာတရားတော်မှာကြတော့အမိတို့မှာတရားတော်မှာကြတော့ဘယ်လိုသတ်မှတ်ထားသလဲဆိုလို့ရှိရင်သုတိစိတ်နဲ့စိတ်နဲ့သူကဆုံးဖြတ်လိုက်တယ်။တေတော်ကိုစိတ်နဲ့ဆုံးဖြတ်လိုက်တယ်။နော်။တေရဲ့အပိုင်းကိုစိတ်ကိုအဓိကဒါကိုဆုံးဖြတ်ပြီးဒီမှာကိုပြောမှာပေါ့ဗျာ။အနန္တရသမဏန္တရကိုလေ့လာတာဆိုတော့အနန္တရသမဏန္တရနတ်တိဝိကတ mind to mind ကိုလေ့လာနေတာဆိုတော့စိတ်ဘက်ကိုအဓိကထားပြီးပြောကြဆိုပေါ့။ဒီဘက်ဘဝရဲ့သုတိစိတ်နဲ့ဟိုဘက်ဘဝရဲ့ပရိသတ်ပင်စိတ်ကိုဘယ်လိုချိန်မလဲပေါ့ဗျာ။ဒါကစိတ်ကိုပြောတာလူကိုပြောမယ်ဆိုရင်ဒီဘက်ဘဝကလူနဲ့နောက်ဘဝကလူပဲဖြစ်တယ်ဆိုပါဆိုရေကူရဒါဥပမာပြောတာနော်လူသေးတိုင်းလူဖြစ်တာမဟုတ်ဘူးလူသေးပြီးသူ့မှာအဲတတ္တိကြီးကောင်းတယ်ဆိုလို့ရှိရင်ဒါကပြမာလည်းဖြစ်နိုင်တယ်နော်နတ်တွေလည်းဖြစ်နိုင်တယ်အဲမဲဘုကုသိုလ်ကြီးပေါ့နော်အဲတခါ တခါပြန်ပြီးလူလည်းဖြစ်နိုင်တယ်ငလေတရိစ္ဆာန်ပြိတ္တာအတုရကျေလည်းပြဖြစ်နိုင်တယ်ဆိုတဲ့အခါကျတော့အဲ30ကုန်တဲမှာအလုံးအဖြစ်ခွင့် possibility ရှိတယ် possibility ရှိတယ်အဲသို့တော့မြမပြည်တော့ကတရားကျင့်စဉ်တွေရှိတယ်နတ်ပြည်လူပြည်တွေတော့ကတော့အခုလိုဌာနပြည်ကတွင်နဲ့ဒါကသွားလို့ရတယ်ဌာနတွေဖြစ်တယ်အင်္ဂရေတရိစ္ဆာန်ပြိတ္တာအတုရကျေတော့ဒါတရားသူ့ရဲ့သဘာဝတသက်ရှိတယ်ဆွတ်နေမိတဲ့အပိုင်းကိုပဲပြောရအောင်အဲ့တော့ဒီမှာလက်ညှိုးနှစ်ချောင်းထောင်ပြမယ်ဒီလည်းညိုးကဒီလည်းညိုးကဒီဘက်ဘဝခုနစိတ်နဲ့ပြောပြီးပြီသုတိစိတ်နဲ့မင်းတန်နဲ့စိတ်ဆိုစိတ်ကိုပြောပြီးသွားပြီဘုရောတတ္တဝါနဲ့ပြောပြီဒီဘက်ဘဝကတတ္တဝါဒီမှာဒါကဒီဘက်ဘဝကတတ္တဝါဒီဘက်ဘဝကတတ္တဝါသိဆုံးပြီးတော့မှဒီဘက်ဘဝကိုဘယ်လိုရောက်သွားတယ်လဲဒါဘုရားဘာသာတရားတော်နဲ့လည်းရှင်းအောင်နားလည်မထားရင်ဘယ်လိုနည်းနဲ့မှဒါသဘောမပေါက်နိုင်နော်ဒီဘက်ဘဝနဲ့ဝက်ဘဝကိုကုပြောင်းဖို့ကိစ္စမှာနော်ဒီဘက်ဘဝနဲ့ဝက်ဘဝကိုကုပြောင်းတော့ဖို့ကိစ္စမှာတစုံတစ်ခုသောဝိညာဉ်အတ္တလက်ပြတစ်ခုခုပါမှာပဲကုပြောင်းလာတာစဉ်းစားလို့နားလည်တော့တယ်ဒီလိုနဲ့ယူကြတယ်အဲဒါဘုရားဘာသာတွေမှာလည်းဒီလိုယူတာများတယ်နော်တည်သွားတယ်တည်သွားပြီးတော့မှဝိညာဉ်ထွက်သွားတယ်ဟိုဘက်ဘဝကိုဝိညာဉ်ကနေရောက်သွားတယ်ဒီလိုယူကြတယ်နော်အဲ wrong view wrong understood သတ္တရာဒိဋ္ဌိခေါ်ပါတယ် wrong view ပါပဲမကမနေပါလေဒါလည်းအချင်းချင်းပြုတ်ပြီးသွားပါပြီအဲ့တော့ဒီဘက်ဘဝကတတ္တဝါတည်သွားပြီးတော့မှဒီဘက်နောက်ဘဝကိုဘယ်လိုလေးကရောက်သွားတာလဲဆိုတော့ကိုကနေစဉ်းစားကြမှာပေါ့နော်မနေ့ကလည်းစဉ်းစားတယ်အဲ့ဒီနားလေးမှရောက်ပြီးတော့မှအချင်းပြည့်သွားတယ်အဲ့တော့ဒီဘက်ကသုတိဒီဘက်ကပရိသန္တိဆိုတာကတော့စာကိုပြောနေတယ်တတ္တဝါနဲ့ပြောဆိုစာနဲ့မပြောပါနဲ့ဒီဘက်ကတတ္တဝါသိဆုံးပြီးတော့မှဒီဘက်ဘဝအတိတ်တခုရသွားတယ်ဒီတတ္တဝါသိသွားပြီနော်သိဆုံးသွားပြီဒီဘဝကိုဘယ်လိုလုပ်ရောက်သွားတယ်လဲခွချတာကတချို့တတ္တဝါတွေကပြီးခဲ့တဲ့ဘဝကိုကောင်းကောင်းမွန်မွန်ပြောနိုင်တယ်လေအဲ့လိုပြီးခဲ့တဲ့ဘဝရှိတယ်ဆိုတာကိုတော့ဒီပရိသတ်တွေအားလုံးဒီမှာသင်္ဏတဲ့နေတယ်ရဂျစ္တာတရားနဲ့၄ယောက်စလုံးကတော့ဘဝပြီးခဲ့တဲ့ဘဝတွေရှိတယ်နောက်ထပ်ဘဝတွေရှိအောင်မယ်ဆိုတဲ့ပုံမှာတော့တန်တရားရှိမယ်မထင်ပါဘူးအလုံးကတော့ဘဝရှိတယ်ဆိုတာကိုတော့လက်ခံပြီးသားလို့ကိုယ်ကစိတ်ထဲမှာဒီလိုပဲဆရာဘုန်းကြီးတော်ယူဆပါတယ်ဘဝမရှိဘူးဆိုတာကတော့မဟုတ်ဘူးပြီးခဲ့တဲ့ဘဝရှိခဲ့တယ်နောက်ထပ်တမလုံးဘဝတွေလည်းပဲရှိအောင်မယ်ဆိုတာကိုလက်ခံထားပြီးသားဖြစ်တယ်နိဗ္ဗာန်ကိုမျက်မှောက်မျိုးပြုမချင်းဘဝတွေရှိအောင်မယ်ဆိုတာကိုလည်းလက်ခံထားပြီးသားဖြစ်တယ်လို့အဲနားလည်ထားပါတယ်အဲ့တော့ဒါဆိုလို့ရှိရင်ဘဝဘဝကိုကောင်းကောင်းမွန်မွန်မမ်းမိပြီးတော့မှဒီဘဝမှာလူဖြစ်လာတဲ့တတ္တဝါလေးတစ်ခုလူကလေးတစ်ခုပေါ့ဗျာနော်လူတတ္တဝါတစ်ခုကပြီးခဲ့တဲ့ဘဝကိုပြောပြနိုင်တယ်မနေ့ကလည်းဒါမျက်ပြည့်အကြောင်းကိုပြောပြတယ်ဆိုတာကိုရှင်းပြလိုက်တယ်နော်အဲ့တော့ပြီးခဲ့တဲ့ဘဝကိုကောင်းမွန်စွာပြောပြနိုင်တယ်ဒါဆိုလို့ရှိရင်ဒီဘဝနေပြီးတော့မှဘာလေးကဘဝဘဝကိုရောက်သွားတာလဲဆိုရတာကရှိရှိကလေးကခဏချိန်ထိအောင်ဒါကရွှေထွေးမှုပဲတရှုပ်ထွေးမှုတခုပဲနော်အဲ့တော့အဲ့ဒါကိုဘယ်သူတွေနားလည်နိုင်တယ်လဲဆိုတော့အဲစာပေပရိယတ်တိနဲ့ပတ်သက်လာလို့တော်တော်လေးအကျွမ်းတော်ဝင်ရှိပြီးတော့မှအဲဒီကြတဲ့ဆရာတော်တန်ခါတော်ကြီးလူပြောင်းတော်မြညာရှိရတော့နားလည်တယ်တန်မှန်အဖြစ်သူ့လိုကိုယ်လူလူပြောင်းအနေနဲ့နားလည်ဖို့တော့မလိုဘူးအဲနားလည်ဖို့ခက်တဲ့အတွက်ကြောင့်ငန်းနားမလည်ဘူးလို့ပဲနေသလားဆိုတော့မနေဘူးဘာလို့လိုက်ကလေးဆိုတော့အထက်ကနေပြီးတော့မှလက်ပြာကထွက်သွားတယ်ဝိညာဉ်ကနေထွက်သွားတယ်အဲတခုခုကနေအထက်ကနေထွက်ပြီးတော့မှပေါင်းကူပေးလိုက်တယ်ဟိုဘက်ဘွားရောက်သွားအောင်ဆိုတာမျိုးကိုပြောကြတယ်ပြီးတော့မနေ့ကလည်း discussion room တခုထဲမှာပြောနေတာစိတ်ထဲမကောင်းပါဘူးအဲ့ဒါလေးတွေကပေါ့လေဒါ wrong teaching နေ wrong teaching နေ so many wrong teaching နေဟုတ်ပြီနော်စာရေးရေး wrong ရုပ်ရှင်တွေရိုက်တယ် wrong ဗီဒီယိုတွေရိုက်ပြတယ် wrong အဲ့ဒါ media တွေရဲ့ wrong ဘုံပေါ်လေအတော်တော်ကြီးတယ်ကြီးတဲ့အခါကျတော့ဒီရုပ်ရှင်ကားတကားပေါ်မှာတော့ကောင်းစာအုပ်တုပ်ပေါ်မှာရေးထားတဲ့စာအလုံးဟာရာနှုန်းပြည့်မှန်ကန်ပြီလို့ပဲယူလိုက်ကြတာကြီးတော်တော်ဝန်းနေစရာကောင်းတယ်လွဲနေတယ်ဟုတ်ပြီနော်မှန်ကန်တာဘယ်ဟာလဲဆိုတော့ဝေဖန်ပိုင်းခြားဆန်းစစ်ပြီးတော့မယူနိုင်ဘူးလို့တယ်အဲ့တော့အဲ့ဒီဘဝကူးသွားတာအမုံကလေးတစ်ခုကအမေပိုက်တဲ့ကိုရခွက်ထဲကနေဝင်သွားတယ်ဆိုတာမျိုးကိုပြောတာမလားတချို့ကနော်အမုံကလေးတမုံကနေဝင်သွားအဲ့ဒါကိုပုံကြီးချဲ့ပြီးတော့မှရုပ်ရှင်ရိုက်ပြလိုက်တယ်။အမုံလေးကိုအကြီးကြီးဖြစ်သွားအောင်ဟုတ်လားနော်ကင်မရာကြီးနဲ့အဲ့တော့အဲ့ဒါ teaching ပဲဒါ teaching ပဲနော်ဒါ media ဆိုတာက teaching နေပဲနော် information တွေပေးနေတာ media တွေက ဟုတ်ပြီနော်ဒါဆရာဘုန်းကြီးအနေနဲ့စာရေးနေတယ်အခုလို teaching နေလေပေးနေတဲ့အခါမှာကိုယ့်ရဲ့ teaching တကူမားတော့မဖြစ်ဘူးမားတော့မဖြစ်ဘူးတောင်းတိတ်ကြီးရယ်ဆရာဘုန်းကြီးတခုံးမားလိုက်နေဟောမှာ105ရောက်ရှိမှာတင်းတင်းတက်နေတဲ့သူတွေရှိအကုန်လုံးမားတော့မယ်105ရောက်ရင်တော့မှာရှိရမိသားစုတွေသူတို့ရဲ့မိတ်ဆွေတွေအများကြီးမားတော့မယ်ထောင်ပေါင်းချီပြီးမားတော့မယ်ဒါအလွန်ကြီးလေတဲ့တောင်းရှိတယ်မပိုင်ပဲနဲ့မခိုင်မာပဲနဲ့ဖျားဟောမို့ပဲနဲ့မပြောရဘူးတောင်းရှိတယ်အဲ့အမောင်ကလေးတစ်ခုကဒီခွက်ထက်ကိုဝင်ပြီးတော့မှအမိဘိုက်ထက်ကိုရောက်သွားတယ်ဆိုတာမျိုးအဲ့လိုမျိုးပြောကြတယ်။စာနဲ့လည်းဖတ်ဖို့လေ။ရုပ်ရှင်လည်းရိုက်ပြတယ်လေ။ဗီဒီယိုလည်းရိုက်တယ်လေ။ဒုက္ခပဲနော်။အင်းခက်တာပဲလေ။အဲ့လိုကြီး။ဒါ wrong teaching ပဲ။ That is wrong teaching. Right teaching မဟုတ်ဘူးလေ။နော်။အဲ့တော့အဲ့ဒါဆို right teaching ကိုဘယ်လိုပြမလဲဆိုတော့ဒါတို့လည်းပဲဒီပထမဘက်ကနေပြီးတော့မှဒီဝိသိဘက်ကနေပြီးတော့မှမစင်စားခင်တုန်းကတော့ဖျောင်းတိုင်းနှစ်တိုင်းကူးတဲ့ဥပမာတွေပြီးဘူးလေ။ဟုတ်ပြီနော်မမြင်ကြပါလိမ့်မယ်ထင်ပါတယ်နော်။ဒါလောက်တံဘက်ကလာတဲ့ဥပမာတွေရှိတယ်။ဒီမှာပြောင်းတဲ့တိုင်းလေးနေတယ်။အဲ့တော့ဒီဖျောင်းတိုင်းကဒီကနေပြီးတဲ့အခါကျတော့အဲဒီကပြောင်းတိုင်းလေးနေနော်ဒီကဖျောင်းတိုင်းလေးနေ။အဲ့တော့ဒီပြောင်းတိုင်းတိုင်းကိုပြန်ပြီးတော့မှမီးကူးလိုက်တယ်။ဒီကိုကူးလိုက်တယ်။အဲ့တော့ဒီမီးနဲ့ဒီမီးနဲ့တူသလားမတူဘူးလားဒီလိုတွေ question တွေလည်းလည်းပဲသင်ပေးဘူးလေဟုတ်ပြီနော်သင်ပေးဘူးလေဒီမီးနဲ့ဒီမီးတစ်ခုဖြစ်သွားပြီတူတူပဲလားသူ့ရဲ့တတ္တိမပါဘဲနဲ့သူ့ရဲ့အကြောင်းခံမပါဘဲနဲ့ဒီမီးအစ်တမရှိဘူးဒီမီးဟာအသစ်ဆက်ဆက်တနည်းအားဖြင့်ရောက်လာတာမဟုတ်ဘူးဒီမီးကိုအကြောင်းပြုပြီးဖြစ်လာတာလို့ဆိုတော့ဘူးလေပြောပြခဲ့ဘူးလေအခုဝိသိအစဉ်နဲ့အနန္တရသမဏန္တရမှာကြားတဲ့အခါကျတော့နားလေပူပူပြီးလွယ်ပူသွားတယ်ဟုတ်ပြီနော်အဲ့တော့ငန်းစာကိုဆက်သွားရအောင် PowerPoint လေးနဲ့ပုံရှင်းပြပါမယ်တတိဝိသိဝိသိအစင်နာနာတနာသောပရိသန္တိဘဝင်ကိစ္စတတသောနာမနာသောပရိသန္တိရဲ့ဘဝင်ရဲ့နော်ဒီသုတိစေရဲ့ဒီ၃ခုရဲ့တဘာဝတရားဟာတူတူပဲဖြစ်တယ်လို့ဒီစာကလည်းပဲထောက်ထားရှိတယ်ဟုတ်ပြီနော်သုတိစေရဲ့အစုံဒီ၅ချိန်ပဲရှိတယ်မရဏတနာသောအခိုက်ပြီးတာနဲ့ပြောသွားမယ်ဆိုသုတိသုတိပြီးတာနဲ့ပရိသန္တိဘဝအတိတ်ရသွားပြီဒါကအတိတ်ကိုပြောတာဒါကပစ္စုပန်ကိုပြောတာမရှိမလဲပါနဲ့ဒါကသင်္ကေတရည်နဲ့ဆိုတော့နားမလဲပဲလေဖြစ်ကောင်းဖြစ်မယ်ထင်ပါတယ်နော်အဲ့တော့ဒီဘဝရဲ့ဒီဘက်ဘဝကနေပြီးတော့မှဟိုဘက်ဘဝကိုကိုယ်ရဲ့ဆိုတဲ့နေရာမှာတို့တို့ဥပမာအားဖြင့်လူကိုပဲမှုတည်ပြီးစဉ်းစားရအောင်နော်လူကိုမှုတည်ပြီးစဉ်းစားရအောင်လူသေးတိုင်းလူဖြစ်တယ်တော့မယူပါနဲ့ဒီမှာ A B C နော်ဒီမှာသုတိဒီဘက်ကဒါသုတိကိုပြခြင်းပါတယ်ဒီသင်္ကေတကDEF ကတော့ပရိသန္တိကိုပြခြင်းပါတယ်။ဒီမှာသုတိသုတိမှာပါရှိတယ်ဖြစ်တည်ပြည့်ရှိတယ်ပရိသန္တိမှာလည်းဖြစ်တည်ပြည့်ရှိတယ်နောက်ထပ်ဖြစ်เสียရှိတယ်စိတ်တည်ဆက်ပြီးတော့မှဖြစ်သွားပါလိမ့်မယ်။ဒီ ABC ကသုတိစိတ်ရဲ့ဖြည်တည်ပြည့်သွားနေတဲ့ process ကိုတော့မမေ့ပါနဲ့နော် 10 to the 12 power second လုံးနဲ့သွားနေတယ်ဆိုတော့ကတော့ဘယ်တော့မှလည်းမမေ့ပါနဲ့လက်ဖက်ပစ္စည်းဒီကလေးတသိန်းကိုနားလည်လို့အောင်လို့ 10 to the 12 power second ပြတာပါ။တကယ်တော့တစ်စက္ကန့်ချက်ကိုပူပြီးတိုးတောင်းတဲ့ကာလလေးမှာအလုံးတိုးတောင်းတဲ့ကာလအတွင်းမှာတည်းပဲသုတိပြီးလို့ရှိရင်ပရိသန္တိဖြစ်သွားတယ်။အဲဒီလောက်တိုးတောင်းတဲ့ကာလမှာသွားနေတဲ့ process ကဖြစ်နေတဲ့အတွက်ကြောင့်ကိုပဲဘာဖြစ်နေလဲဆိုတော့တစ်စက်ထဲကြီးလို့ထင်စရာကြီးဖြစ်တယ်။ဟုတ်ပြီနော်။ဒါကြောင့်မြတ်စွာဘုရားကငါအန္တရာ gap မရှိဘူးတဲ့။ကြားထဲမှာ gap မရှိဘူး။ဟုတ်ပြီစိတ်တစ်ခုနဲ့တစ်ခုရဲ့ကြားထဲမှာအကြာမရှိဘူးဆိုတာလောက်ကိုပဲတကယ်တော့ဒီ ABC ကတတ်တာ DF ကတတ်တာပဲ။နော်။ GHI ကလည်းတတ်တာဖြစ်မယ်။ဆိုတော့ဒီ pulse နဲ့ဒီ pulse ကတတ်တာဒီ pulse ကတတ်တာနော်ရှေ့ကတော့ဝါလုံးလေးတွေနဲ့ဖြစ်တဲ့ဘက်ကိုပြပါတယ်ဒီကနေ့ခင်မှာတော့ဒါမှလေးနော်တိတ်တူရုပ်ဝဗေဒဌာနကဆရာကြီးအခုမှန်တန်းကဒီ pulse နဲ့ပြလိုက်တယ်ကျေစုတင်တယ်ဒီဟာကစဉ်းစားလို့ပေါ်လွယ်တယ်ဒီကုန်းနဲ့ဒီကုန်းကတတ်တာဒီကုန်းနဲ့ဒီကုန်းကတတ်တာဒီကုန်းနဲ့နောက်တစ်ကုန်းကတတ်တာအစ်စ်အစ်စ်အစ်စ်တွေသွားနေတယ်ဒါပေမဲ့ဒီ body process နဲ့သွားနေတယ်အလုံးလင်းလင်းနဲ့ process နဲ့သွားနေတယ်ချားမှချားတယ်ဆိုတာကဖះရဲ့ညံတော်နဲ့ထောက်ပြတော်မူလို့သာလည်းတို့သိရတာနှုတ်ရင်ချားတယ်လို့မထင်ရဘူးတစ်ဆက်ထဲကြီးကိုထင်ရတယ်ထင်စရာလည်းဖြစ်ပါတယ်ဒီလိုလည်းထင်စရာဖြစ်ပါတယ်အခုလည်းချားတာရဲ့ဒီမမြင်နေတာချားနေတာတွေက process ဘလို့ညံဆန်တဲ့နှုံးနဲ့အလုံးလုံးနေတယ်လဲဆိုတာကိုတနည်းပြီးခဲ့တဲ့3ရက်လောက်ကအနန္တရပစ္စည်းစတင်တဲ့ကပြောခဲ့ပါတယ်အဲ့တော့ဒီနေ့သုတိပဋိသင်တွေကိုတွားရအောင်ဒီနေရာမှာဥပမာသွားမှာဖြစ်တယ်ဥပမာဒီလူတည်ပြီးတော့မှလူဖြစ်တဲ့ဥပမာနဲ့ပဲပုံပုံပြောပါမယ်လူတည်ပြီးတော့မှဇာတ်နဲ့တတ္တဝါဖြစ်တယ်ဆိုရင်ပြောရတာနည်းနည်းခက်ခဲရှိပါတယ်ဒါကြောင့်လူဘဝအစပရိသတ်နေစိတ်ကလေးကတေဂာနီညောနေတဲ့အချိန် မိမိပြုလုပ်ခဲ့တဲ့ကံထူပြုစဉ်ကအခြေအနေတွေကာမနှမိတ်ကိုပြောတာပါကံရဲ့ကာမနှမိတ်ရဲ့မသိခင်နော်ပြီးတော့သူသွားလာရောက်ရမယ်ဘဝတွေကိုမသိခင်ကလေးကမြင်နေရတယ်အဲ့ဒီအာယုံကစိတ်ကိုဖုံးလွှမ်းထားတယ်အဲ့ဒီအာယုံကိုပဲအာယုံပြုပြီးဝိတ္တန်နေစိတ်ပေါ်ရတာပါပရိတန်နေစိတ်ပေါ်လာဖို့တခြားတတ်ကြည့်မဟုတ်ဘူးဂရုကံအစိဏကံအတဏကံကရရကံစသဖြင့်ဒီသူထူထောင်ထားခဲ့တဲ့ကံနေအားလျော်စွာပဲသွားမယ်ဒီတော့မှာစီမီဥပမာမနေ့တနေ့ရပေးလိုက်တယ်ကံကုံလို့တည်တာကံတက်တန်းကုံလို့တည်တာကံကောတက်တန်းကောကုံလို့တည်တာစီမီနဲ့ဥပမာလေးပေးခဲ့ပြီးပြီအဲ့ဒီလိုမျိုးတည်ကံနေတဲ့အချိန်မှာစိတ်ရဲ့ quality တစ်ခုအားပေါ်မလဲဆိုတော့သူ့ဘဝမှာအလိတ်အလာများတာပဲပေါ်မယ်မနေ့ညကတည်းကဥပမာလေးပေးလိုက်ခဲ့ပြီးပြီနော်မနေ့ညကဥပမာလေးတော်တော်များများပေးလိုက်တယ်သူ့ဘဝမှာအလိတ်အလာများခဲ့တဲ့စိတ်ကပဲဒီမှာလုံးလုံးအဲကြောင့်နားလည်လို့အောင်မနေ့ကပြောလိုက်တယ်မျက်စိမိတ်ပြီးတော့မှတရားထိုင်ပါနော်ဘာစိတ်တွေကိုပေါ်တယ်လေအဲ့ဒါနေပဲဒီကနေ့မှလည်းဒါပဲပေါ်မှာတခြားဟာတစ်မျိုးတစ်ပုံကြီးတစ်မျိုးတစ်ပုံကြီးအထူးဆန်းကြီးတော့ပေါ်မှာမဟုတ်ဘူးကိုယ်အလေးလာများတာပဲပေါ်မယ်ဒါကြောင့်တရားအထုတ်ဖို့အရေးကြီးပါတယ်စိတ်ပေါ်ကဲခတ်ပါလို့ပြောပြထားတယ်နော်စိတ်ကနုပဒနာဓမ္မနုပဒနာနဲ့တရားကောင်မစိတ်တံတရားကစိတ်တဏိပဇာနာဒီဝိတရားကောင်မစိတ်တံဒီလောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်မောဟဖြစ်တဲ့စိတ်မဖြစ်လဲလောဘမဖြစ်တဲ့စိတ်စတ္တရာပြင်ဒီစိတ်ရဲ့ quality တွေပေါ့နော်အများအားအကက်ခတ်ပါလို့သတိပေးထားတယ်စိတ်ကိုအကက်ခတ်ပါငုံမိနေနော်စိတ်ကိုအကက်ခတ်ပါနော်ပြောထားတယ်အဲ့တော့အဲ့ဒီလိုစိတ်ကိုအကက်ခတ်ပြီးတော့မှနေရနဲ့အမြဘာကိုနားလည်လာတယ်လဲဆိုတဲ့အခါကျတော့ကိုယ်စိတ်ရဲ့ quality ကိုနားလည်လာစိတ်ကဘာတွေပြောနေတယ်ဘာတွေဖြစ်နေတယ်ဒါတွေကိုသဘောပေါက်လာသင်ငယ်ဇောနဲ့ဥပမာပြောရမယ်နော်သင်ငယ်ဇောနဲ့မျောနေတယ်ဥဖိုးကသင်လဲသင်ရောသူယူထားတဲ့အာယုံလေးအတိုင်းနောက်ဘဝမှာမောင်ဖိုးကလေပေါ်လာတယ်ဆိုပါစို့ဥဖိုးကဘဝတုန်းကယူထားခဲ့တဲ့အာယုံတွေနဲ့ကံတက်ကမောင်ဖိုးကလေရဲ့ပြိတန်လေးစိတ်ကလေးစတင်ပြီးတော့မှဖန်ဆင်းပေးလိုက်ပါတယ်ဖန်ဆင်းရှင်ဖန်ဆင်းတာမဟုတ်တော့သူရဲ့သုတိစိတ် mental continuity ကရပ်ပုံမရဘူးmental continuity ရကုန်ပြီအခုလည်းအလုံးလုံးနေတယ် 10 to the 12 per second နဲ့သွားနေပါလေအခုဒီမှာဆိုလို့ရ25မိနစ်26မိနစ်ရှိသွားပြီ26မိနစ်မှာစက္ကန့်ပေါင်းများစွာဖြစ်သွားပြီမိနစ်30ဆိုလို့ရှင်စက္ကန့်ပေါင်း180ရှိသွားပြီ1800ရှိသွားပြီအဲ1800အတွင်းမှာတင်ပေခရီးပေါင်းများစွာသောစိတ်တွေဖြစ်သွားပြီအဲ့တော့ဒီပြိဿတွေအလုံးခရီးပေါင်းများစွာသောကုသိုလ်စိတ်တွေဖြစ်ပြီလားဒါတော့မသိဘူးလေဒီမှာထိုင်ပြီးမလုပ်နိုင်ဘူးဒါတော့ကိုယ်စိတ်နဲ့ကိုယ်ပဲလူကတော့ထိုင်နေတာပဲမျက်စိနဲ့ကင်မရာရှိကိုကြည့်နေတာပဲအဲ့တော့ကိုယ်စိတ်နဲ့ကိုယ်ပဲဟုတ်ပြီနော်အဲ့တော့ဂလီတိ6ကျက်တောက်တိတောက်တဲ့တောင်ဟာမြောက်ဟာတွေလည်းပဲပေါ်ခြင်းပေါ်မှာပဲအဲကောင်းတာလည်းပေါ်မှာပဲအဲဟိုကလည်းပေါ်မှာပဲဒီဟာလေးလည်းပေါ်နေမှာပဲအဲ့တော့အဲ့ဒီအလိလာများခဲ့တဲ့စိတ်ကဒီနေရာမှာဘယ်သွားတယ်လဲဆိုလို့ရှိရင်ပထမဆုံးပြီးတာနဲ့ဖြစ်ပြီးပြက်ပြီးတာနဲ့ဒုတိယဆုံးပေါ်ကိုပေါ်ရတာဓမ္မနိယမသူ့ရဲ့နိယမတရားပဲဟုတ်ပြီနော်စိတ်ကနိယမဒုတိယဇောဖြစ်တည်ပြပြီးတာနဲ့တတိယဇောပေါ်ကိုပေါ်ရတယ်တတိယဇောဖြစ်တည်ပြပြီးတာနဲ့ဇရုတဇောပေါ်ကိုပေါ်ရတယ်ဒါဓမ္မနိယမပဲအတိဓာဘုံရင်ပြီးတာနဲ့ဘုံကဆရဏပေါ်ကိုပေါ်ရတယ်ဘုံကဆရဏပြီးတာနဲ့ဘုံကပစ္စည်းကဘုံကပစ္စည်းကပြီးတာနဲ့ပစ္စတာရာဘုံစေဘုံကတာမီဇန်တာနိရဏဘုံထောဆက်ပြီးဒီ process တော့ရတယ်ဟုတ်ပြီနော်အဲ့တော့ဒီမှာလည်းပဲသုတိပြီးတာနဲ့ပရိသန်တွေပေါ်ရတယ် even ဒါတော့ရဟန္တာပုဂ္ဂိုလ်ဘုရားရဟန္တာမှာပါပေါ့ဒါတော့ထားပေါ့ရဟန္တာလည်းဒီမှာလည်းတရားမှလည်းရဟန္တာလည်းမရှိသေးဘူးဆိုတော့အဲ့ရန်တာကြောင့်နောက်မှပြောဆိုဘုလတ်တို့ပုထုရှင်ကိစ္စအရေးကြီးနေတယ်အဲ့တော့ဒီကနေ့ရောက်သွားတဲ့အချိန်မှာဖြစ်ပေါ်လာတဲ့စိတ်ရဲ့ quality ကပဲနောက်တော့ဘဝအတိတ်တစ်ခုကိုထူထောင်ပေးလိုက်ပါတယ်ဒါကြောင့်နားလေလောရအောင်မင်းညာကညီကုန်းချုံမှာပြောလိုက်ပါတယ်ကိုယ်စိတ်နဲ့တန်တဲ့ဘဝကိုရနေတာပါလို့ပြောလိုက်ပါဟုတ်တယ်မလားကိုယ်စိတ်နဲ့တန်တဲ့ဘဝကိုရနေတာပါခဏဒီဘဝလေးမိမိတို့ပြီးခဲ့တဲ့ဘဝဘဝရဲ့စိတ်တွေနဲ့တန်တဲ့ဘဝကိုရထားတယ်နောက်ထပ်ဘဝတွေလည်းကိုယ်စိတ်နဲ့တန်တဲ့ဘဝတွေပဲရကြမှာပါစိတ်ထားညံ့ရင်ဘဝညံ့သွားမယ်စိတ်ထားကောင်းရင်ဘဝကောင်းသွားမယ်နေဝင်လာလေတာအဲ့တော့မောင်ဖိုးကလေးကနေဥဖိုးကတည်သွားပြီးတဲ့နောက်မှာမောင်ဖိုးကဖြစ်ပေါ်လာတယ်မောင်ဖိုးရဲ့ပြိတ္တန်တွေစိတ်ကလေးကိုဘာသာထူထောင်ပေးတယ်သူ့ရဲ့ဥဖိုးရဲ့ပြီးခဲ့တဲ့ဘဝကသူ့ရဲ့နော်အာယုံတွေနဲ့ကံတွေကမောင်ဖိုးကလေးရဲ့ပြိတ္တန်တွေစိတ်လေးစတင်ဖန်ဆင်းပေးလိုက်တယ်ဥဖိုးရဲ့သုတိစိတ်လေးချုပ်သွားတဲ့အချိန်လေးမှာမောင်ဖိုးကလေးဗိတန်နေစိတ်ကလေးပေါ်လာတယ်ဒါကိုပြန်ကြည့်ဒီမှာပုံကိုထည့်ပြလိုက်တယ် ABC ဥဖိုးက ABC ကဥဖိုးကအဲပရိသန်လေးဒီ ED ကမောင်ဖိုးကဒီကမောင်ဖိုးကဖြစ်သွားတယ် ABC ကဥဖိုးကဖြစ်သွားတယ်အ ဒီမှာသုတိနဲ့ပရိသတ်နေဆိုတော့နားမလည်နိုင်တဲ့အခါကျတော့ပုဂ္ဂိုလ်တ attva နဲ့ပြန်ပြောရတာပေါ့ဗျာနော်အဲ့တော့ဥဖုဝရဲ့သုတိစိတ်ကြာပြီးတာနဲ့ဖြစ်ပြီးပြက်ပြီးတာနဲ့ပရိသတ်နေစိတ်အစ်စ်ပေါ်ပြီးဘယ်သူလဲဆိုတော့မဖုဝါဖြစ်သွားမဖုဝါလေးဘဝအစ်စ်တခုရသွားပြီအဲ့တော့မဖုဝါလေးရဲ့ဘဝအစ်စ်ကဘယ်လိုသွားမလဲဆိုတဲ့အခါကျတော့ mental continuity နာမတန်တတိအစဉ်ကိုချိန်များစွာပြောပြပါပြီအင်္ဂလိပ်စကားလုံးလေးလည်းလာပါတယ် mental continuity ဆိုတဲ့စကားလုံးလေးနော်အဲ့တော့သူကလည်းပဲတည်တံ့ခိုင်ခန့်နေတာမဟုတ်ဘူး everything change nothing remain without change change အမြဲတမ်းဖြစ်တည်ပြဖြစ်တည်ပြဖြစ်တည်ပြ process နဲ့သွားနေတယ်မရမနာသွားနေတယ်မိရေများစစ်စစ်နေတယ်လို့လို့ဥပမာပြလို့ရပါတယ်မရဖို့မရတန်ဘူးစစ်စစ်နေတယ်ဒီစိတ်ရဲ့ continuity ဒီလိုပဲသွားနေတယ်ဖြစ်တည်ပြနဲ့သွားနေတယ်အဲ့တော့ဒီဘက်ကသုတိပြီးတာနဲ့ပရိသတ်တွေအစ်စ်နဲ့ဘဝအစ်စ်တခုရသွားပါပြီဒီနေ့ဘဝအစ်စ်တခုရပြီ။မောင်ဖိုးပါပဲရဘဝအစ်စ်တခုရလာပြီ။ကောင်းပြီ။အဲ့ဒီဒီမှာကြည့်အောင်ဥဖိုးဝရဲ့အရေးကြီးတယ်နော်ဒီစာလေးက။ဥဖိုးဝရဲ့သုတိစိတ်ကလေးမချုပ်မချင်းမောင်ဖိုးဝလေးရဲ့ပရိသတ်နဲ့စိတ်ကလေးမပေါ်ဘူး။တန်တိမှုလေး။ဟုတ်ပြီနော်ဥပ္ပဝါရဲ့သုတိစိတ်မချုပ်မချင်းဆိုတာဒီသုတိစိတ်ရဲ့ဥပတိပင်ကိုပြောတာချုပ်တယ်ဆိုတာကဒီနေရာမှာဟုတ်ပြီနော်ဥပ္ပဝါရဲ့သုတိစိတ်ကလေးဥပတိပင်ဖြစ်ပြီးပြည့်နေချုပ်ပြီးတဲ့အခါချုပ်ပြီးတာနဲ့မောင်ဖို့ရဲ့ဘိတန်နေစိတ်ကလေးဖြစ်ပြီးပြည့်နေဖြစ်အဖြစ်နဲ့ပေါ်လာတယ်အဲ့ဒီသုတိစိတ်ကလေးဖြစ်ပြီးချုပ်သွားတဲ့နောက်ဘိတန်နေစိတ်အစ်စ်ပေါ်လာဖို့အနန္တရာပစ္စည်းရောတမန္တရာပစ္စည်းရောနတ္တိပစ္စည်းရောဥက္ကတပစ္စည်းရောအနန္တရူပနေတ္တိယပစ္စည်းရောလို့ကျေးဇူးပြုပါတယ်အဲ့တော့ Jesus ပြုတယ်ဆိုတဲ့စကားကိုလည်းရှင်းပြပြီးပါပြီနော်ဟေတုတော်ကလည်းရှင်းပြပြီးပြီဖြစ်စီတည်စီတိုးပွားစီခေါ်လေ Jesus ပြုဆိုတဲ့စကားကိုတော့မြန်မာစကားကိုမြန်မာတစ်ခါပြန်ရှင်းပြရပါတယ် definition နော် Jesus ပြုဆိုတဲ့စကားကဖြစ်စီတည်စီတိုးပွားစီခေါ်လေ Jesus ပြုနဲ့မှတ်သားထားပါကောင်းပြီအဲ့တော့ gap မရှိဘူးဒီတစ်ခုနဲ့တစ်ခုရဲ့ကြားထဲမှာဘာမှအခြားမရှိပဲနဲ့နော်တခြားစိတ်တစ်ခုမှမရှိပဲနဲ့သုတိစိတ်ကနေပရိသတ်နေစေဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံမြန်မာလူမျိုးတွေကဥဖိုးဝသေပြီးတော့မှခုနှစ်ရက်ပတ်လုံးအိမ်နားမှာလာပြီးတဲ့အခါကျတဲ့အခါကျတော့နေပြီးတော့မှခုနှစ်ရက်မြောက်တဲ့နေ့ကျမှအမြတ်တမ်းဝေပြီးတော့မှနောက်ဘဝတစ်ခုကိုရောက်တယ်ဆိုတဲ့ယူဆဟာလွဲပါတယ်။သုတိပြီးလို့ရှိရင်နအန္တရာဒီမှာမရှိဘူး gap မရှိဘူး။သုတိပြီးတော့နေပရိသတ်နေရပြီ။ဒါဆိုလို့ရှိရင်ခုနှစ်ရက်ပတ်လုံးနေတဲ့တ attva ကဘယ်တ attva လဲ။နော်ဒီခုနှစ်ရက်ပတ်လုံးဒီနားမှာအိမ်နားမှာလာပြီးတော့မှနေလေနေလိုက်တယ်ပေါ့ဗျာနော်ခုနှစ်ရက်ပတ်လုံးအိမ်နားမှာလာပြီးတော့မှဒီတတ္တဝါကလာပြီးတော့မှနေတယ်ဗျာ။ကိုင်နေတဲ့အထောက်ထားလေးပဲရတယ်ဆိုရင်ဒီတတ္တဝါဟာဧကမုချ30ကဘုံတွေကပိတ်တာပုံကတတ္တဝါပဲဖြစ်ရတော့မယ်ဆိုတော့မင်းကရှင်းပြပြီးပြီ။ရပြီနော်ရှင်းတတ်ပြီနော်။မင်းကအဲ့ဒီအကြောင်းများကိုလေ့ပတ်လေအောင်ရှင်းပြခဲ့ပြီ။ဟုတ်ပြီနော်30ကဘုံတွေကနေကြော်ပြီးမစင်စားနဲ့နော်။အဲဒါကိုယ့်ရဲ့ရည်ချင်းမှုအစင်လာအရာပဲဒါခုနှစ်ရက်ပတ်လုံးအိမ်မှာရှိနေတယ်ဆိုတဲ့အနေနဲ့ဒါအမြတ်တမ်းဝေတာလေးနော်ကုသိုလ်ကောင်းမှုတွေပြုတာလေးဒါတွေပြုကောင်းပါလေဒါလုံးပြီးကောင်းပါလေခုနေနေမှပဲအမြတ်ဝေတာထက်ရပါတယ်ဒုတိယနေ့မှဝေလည်းဖြစ်ပါတယ်တတိယနေ့မှလည်းဝေနေလို့လည်းရပါတယ်ဟုတ်ပြီနော်ခုနေပြည့်တဲ့ကလည်းဝေလို့ရပါတယ်တလားပြည့်လည်းပဲဝေလို့ရပါသေးတယ်အဲထူးခြားတဲ့ဖြစ်စဉ်တွေရှိတယ်ဆိုရင်တော့နောက်ထပ်ပို့ပြီးဂရုတစိုက်လုံးပေးဖို့လည်းပဲလိုပါသေးတယ်ဟုတ်ပြီနော်အဲ့ဒါလေးတွေပေါ်တော့ဟိုလောက်တာမမားပါဘူးမလွဲပါဘူးဒါလေးရတော့ဟုတ်ပြီနော်လူသေးတိုင်းပိတ်တာလည်းမဖြစ်ဘူးလူသေးတိုင်းလူလည်းမဖြစ်ဘူးလူသေးတိုင်းနှက်လည်းမဖြစ်ဘူးလူသေးတိုင်းလည်းငရဲမရောက်ဘူးသူ့ဖြူဆောင်ထားတဲ့ကံအားလျော်ဆိုအကုသိုလ်ကံအားကြီးရင်ငရဲတိရစ္ဆာန်ပိတ်တာသူတို့ကနော်ကုသိုလ်ကံဘက်ကကောင်းတယ်ဆိုလေကောင်းတယ်အရောက်ပေါ့ဗျာနော်လူပြည့်နှက်ပြီညောင်းမန်းလို့ရတာပေါ့နော်ကောင်းပြီဆက်သွားရအောင်ဒီနေရာမှာဥဖိုးဝါရဲ့သုတိစိတ်ကပဲမောင်ဖိုးဝါရဲ့ပရိသတ်လေးစိတ်ဖြစ်သွားတယ်လို့ပြောလို့မရပါဘူးဥဖိုးဝါရဲ့သုတိစိတ်ကအတိတ်ကံကြောင့်ဖြစ်တယ်။တနည်းပြောရရင်ဥဖိုးဝါရဲ့ပရိသတ်နေစိတ်ကအတိတ်ကံကနေဖြစ်လာတယ်။ထုတ်ကံကနေအကျိုးပေးလိုက်လို့ဥဖိုးဝါရဲ့တသက်တာမှာဘုံစိတ်တွေဖြစ်နေတယ်၊ပရိသတ်နေစိတ်တွေဖြစ်နေတယ်၊နောက်ဆုံးစိတ်ကလေးဖြစ်တဲ့သုတိစိတ်ဖြစ်တယ်။ဆိုလိုတာကတော့ဒီဥပမာလေးရပိုကောင်းပါလေ။ဥပမာဥဖိုးဝါရဲ့ပရိသတ်နေစိတ်ကညာဏတန်ပြို့ညာဏဝိပ္ပယမဝိပ္ပစိတ်တွေကတစ်ခုခုနဲ့ပရိသတ်လေးနေလာတယ်။ဒါစိတ်ပိုင်းတင်တာမမ်းမီဟုံးမယ်ထင်ပါလေစားလေးကိုမမေ့ပါနဲ့နော်။သုံးနာကံတာကိုညာနာတံပြုတ်ညာနာဝိပြုတ်တို့နောက်မှာကုမာကုတ္တစိတ်မာဝိပ္ပစိတ်မာကရိယာစိတ်တင်ခဲ့တော့ကညာနာဝိပြုတ်ဖြစ်တဲ့ဒီမှာညာမရှင်ဘူးနော်အဲ့ဒီစိတ်နဲ့မေတ္တာနဲ့နေလာနေဆိုပါစို့တဲ့သူ့ရဲ့ဘဝင်စိတ်ကလည်းညာနာဝိပြုတ်သုတိစိတ်ကလည်းညာနာဝိပြုတ် အခုတခါဥဖဝရဲ့ဘဝမှာတရားနာတယ်တရားထုတ်တယ်ဒါနတွေပြုတယ်အဘိဓမ္မာစပီတွေလေ့လာစီဘူးတယ်ကုသိုလ်ကောင်းမှုတွေဆက်ကဆက်ကပြုတဲ့အခါကျဥဖဝရဲ့သုတိစိတ်ချုပ်သွားတဲ့အခါမှာနောက်ထပ်မောင်ဖဝရလေးရဲ့ပြိတ္တန်လေးစိတ်ချတော့ကုသိုလ်ကံတွေကြောင့်သုံးနာတ္တတာကိုညာနာတံပြုမဝိပ္ပစေဖြစ်လာ။နော်။သုံးနာတ္တတာကိုညာနာတံပြုမဝိပ္ပစေဖြစ်နေဖြစ်လာတဲ့အတွက်ကြောင့်ဒီနေရာမှာ တယ်လို့ပြောဖို့နည်းနည်းခက်တယ်။ဘာဖြစ်လို့လဲ။တစ်ချက်ချက်ပြောလို့မရဘူး။ဥပ္ပဝါရဲ့ပြိတ္တန်တွေရလာခဲ့တဲ့စိတ်ရဲ့ quality အတိုင်းမဟုတ်ဘူး။သူ့ရဲ့တသက်တာမှာဆောင်ရွက်လာခဲ့တဲ့ကောင်းမှုကုသိုလ်တွေပေါ်မူတည်ပြီးတော့မှဘဝအတိတ်တစ်ခုကိုဒီကံကထူထောင်ပေးလိုက်တာပါ။တဒိနံဒီသူပြိတ္တန်ထဲမှာလည်းလူဝင်စားတွေတယောက်နဲ့ယောက်ရှိကြတယ်။သူတို့အတိတ်ဘဝတွေသူတို့မမှီကြပါလေ။နော်အတိတ်ဘဝတွေမမြင်တဲ့အခါကြတဲ့အခါကျတော့အတိတ်ဘဝစိတ်နေစိတ်ထားအတိုင်းကြီးပဲလားဆိုတော့အရေးတော့ပါတာပေါ့သူ့ရဲ့ potential energy ဖြစ်နေတော့ပါတာပဲဟုတ်ပြီနော်တစ်ထပ်သေးကြီးတော့ပြောလို့တော့မရဘူးအဲ့တော့သုတိစိတ်နဲ့ပရိသန္တိစိတ်ရဲ့ဘုံစိတ်ရဲ့တင်းညာမှာသွားနေတဲ့ process ကိုဒီသင်္ကန်းစာအနေပြီးတော့မှကွဲပြားပြားဖြစ်ဖို့လိုပါတယ်ဟုတ်ပြီနော်ဓမ္မတာလင်ဒီဘဝဟာလူတွေရထားတဲ့ဘဝဟာလက်ပြာကနေကုပေးတာမဟုတ်ဘူးဝိညာဉ်ကနေကုပေးတာလည်းမဟုတ်ဘူးသူရဲ့အကြောင်းဓမ္မတွေပြည့်စုံလို့မလို့ဒီသုတိစိတ်ရဲ့တတိအားလျော်စွာနောက်ထဘဝတွေဘဝတွေမှာလည်းပဲဒီပရိသတ်နဲ့စိတ်တွေအတိတ်တွေအတိတ်တွေဖြစ်ပြီးတော့မှသန္တရာကြီးသွားနေခြင်းဖြစ်တယ်ဆိုတာကိုနားလည်ရမှာဖြစ်ပါတယ်။ဒါဆိုလို့ရှိရင်ဥဖောဝါကပဲမောင်ဖောဝါလေးဖြစ်လာတာလားမောင်ဖောဝါနဲ့ဥဖောဝါအတူတူပဲလားဆိုတဲ့စကားအနေမှာရှိလာတယ်။ဟုတ်ပြီနော်။မောင်ဖောဝါနဲ့ဥဖောဝါအတူတူပဲလားဆိုတော့မောင်ဖောဝါနဲ့ဥဖောဝါခုနဒီဥပမာလေးအတိုင်းပဲဒီနေရာမှာဒီဥပမာပြောလို့ရပါတယ်။ဒီမှာမီးတိုင်တခုရှိတယ်။ဒီမှာမီးလင်းနေတယ်၊ပြောင်းနေတခု။ဒီမှာတော့မီးမရှိဘူး။ဒီပြောင်းနေကိုမီးညိပေးလိုက်တယ်။ပြောင်းနေနှစ်ခုဖြစ်လာတယ်။ဟုတ်ပြီနော်။ပြောင်းနေအဟောင်းကိုစဉ်းစားနေအစ်စ်ကဘယ်ကနေဖြစ်လာတာလဲ။ဒီအဟောင်းကိုအကြောင်းပြုပြီးတော့မှဖြစ်တာ။ဒါပေမဲ့သူကအစ်စ်။ဟုတ်ပြီနော်။ဒါဆိုသူတခုကတူတူပဲလား။တူတူမဟုတ်ဘူး။ဒါဆိုတခြားစီလား။အစ်စ်ဆက်ဆက်ကြီးလား။တခြားစီလား။တခြားစီဆိုရင်ဟုတ်စေကတည်းကဒူဒူပဲ same ဆိုလို့ရှိရင်တတ်တာလည်းတည်းသူ့ရဲ့အကြောင်းမကင်းဘူးသူ့ရဲ့ potential သူ့ရဲ့တက်တည်မကင်းဘူးဒီပုံမှာဒါကြောင့်ဒီအစ်စ်ဖြစ်လာစဉ်းစားနော်ဒါကြောင့်ဒီမီးအစ်စ်ဒီသူ့ပဲလားအဟောင်းပဲလားမဟုတ်ဘူးနတ်ဆာတော့ဒါဆိုအစ်စ်ဆက်ဆက်နတ်ဆာရင်ရောအစ်စ်လည်းမဟုတ်ဘူးအရင်ဟာလည်းပဲမဟုတ်ဘူးဘာတော့ပါနေတယ်လေမျက်စိမှာပြိပရာကြကြစဉ်းစားသူ့ရဲ့တက်တည်လေးပါဟုတ်ပြီနော်တတိမကင်းဘူးတတိပါနေတယ်ဒီကျဲနားလည်အောင်ပြောမယ်ဆိုလို့ရှင်တော့ဆော့ဆော့ကောက်ထားတဲ့သုတိနဲ့ပရိတန်တွေကိုယူမယ်ဆိုလို့ရှင်ဒီသုတိပြီးတာနဲ့တကယ်နဲ့တည်းပရိတန်တွေကတော့လာကိုလာရမှာပဲပရိနိဗ္ဗာန်နော်ခန္ဓာပရိနိဗ္ဗာန်စံတာမဟုတ်ရင်တော့နောက်တော့ဘဝတွေလာရအောင်မှာပဲသူထူထောင်ထားတဲ့ကံအားတွေဆိုဘဝတစ်တခုတော့လာရမှာပဲသုတိရဲ့ဖြစ်တည်ပြည့်ပြီးတာနဲ့ပရိတန်တွေအတိတ်ကတော့ရှိကိုရှိရတာဓမ္မရာသူနဲ့ထိုက်တန်တဲ့ပြိတ္တန်တွေရပါမယ်။ဟုတ်ပြီနော်။သူနဲ့ထိုက်တန်တဲ့ပြိတ္တန်တွေရမယ်။အဲ့တော့မနေ့ကတနေ့ကပြောပြတဲ့ကလေးလေးဆိုလို့ရှိရင်သူနတ်ပြည်ကနေပြီးတော့မလာတယ်ဆိုတော့သူအကုန်လုံးပြောပြနိုင်တယ်။နတ်တွေဘလို့အစားစားတွေစားတယ်၊နတ်တွေဘလို့အိမ်ဘူးစားတွေဝင်ကြတယ်၊နတ်တွေဘလို့နေကြတယ်။သူ့ရဲ့နတ်ပြည်ကတော့လင်းနဲ့သမီးလောက်ဖြစ်တယ်ကြာနတ်ပြည်နာမည်မပြောတတ်ဘူး။နတ်ပြည်နာမည်ကိုထောက်ပြတဲ့အခါမှာတော့ရာမာလာနော်စတုမာရီလာတို့ကြော်ကြော်ပြီးတော့မှမေးပေးလိုက်တယ်။အထက်မေးလိုက်လို့ရှိရင်သူမမြင်ပါဆိုလို့နော်အဲ့တော့ဝဒဝတိလာအဲ့လိုကြော်ကြော်ပြီးမေးပြီးတော့တာဝရင်သာလားဆိုအဲ့ဒီတာဝရင်သာကျတော့ခေါင်းကိုအားရပြန်ညိနေလို့ချီပြီးတော့မှဟုတ်တယ်အဲ့ဒါနော်ဒါဆိုတာဝရင်သာနတ်ပြည်မှာတရားမင်းရဲ့မိဖုရားလားဆိုတော့ဟုတ်တယ်တဲ့တမီးတို့တရားမင်းရဲ့မိဖုရားကတော့စာထဲမှာသူစာတာလို့ပဲဖတ်ဘူးတယ်လို့တရားမင်းရဲ့မိဖုရားအငယ်တစ်ပါးပါဖြစ်မယ်တင်နေဆိုတော့အောက်နှခမ်းလေးရှက်လို့ကြိုက်ထားတယ်အဲ့တော့နှခမ်းလေးကြိုက်ပြီးတော့မကောင်းလေးငေါ့ပြီးဟုတ်တယ်သူအကုန်လုံးမမှီလေပြီးခဲ့တယ်ပေါ့နော်အဲ့ဒါနဲ့ဒီဘဝကနေတမီးပဲသွားမလဲဆိုတော့မစင်းစားဘူးသူနဲ့စကားပြောရတာသိရှင်းတယ်နော်ဒီဘဝပြီးလို့ရှင်ပဲသွားမလဲဆိုတော့နတ်ပြည်သွားမှာပေါ့ခင်ဗျာလို့ရေးတင်းတင်းကြီးဖြစ်တယ်တစ်ချက်မှမတွန့်ဆော်ဘူးနော်ဒါဆိုအဲ့ဒီပြီးခဲ့တဲ့ဘဝကနတ်သမီးကပဲဒီလူသမီးလားနတ်ဆတ်တော့နတ်ဆာရင်ရောတတ္တိတွေမကင်းဘူးတတ္တိတွေပါအဲ့ဒါဒီကလေးလေးကလိမ္မာရေးချရှိဖို့ပြောပြပါတယ်တနည်းနော်ဟိုတင်းမလွဲထိုင်တာလည်းမဟုတ်ဘူးဒုထောက်ထိုင်တာလည်းမဟုတ်ဘူးဒီခြေတော်နှချောင်းကို ဒီပါထိုင်ထိုင်နဲ့ခေါ်လည်းနေတူပါတယ်အဲ့ဒီလိုမျိုးပုံစံနဲ့အားရပါရထိုင်ပြီးလက်ကိုချီးပြီးမျက်လုံးကိုမမိတ်မတော့ဆရာဖုန်းကြီးကိုကြည့်နေတာဘုန်းကသူ့ရဲ့မိဘနဲ့စကားပြောနေတာပေါ့ဒီခလေးတော်တော်ကြီးကိုတမာရီကောင်းတယ်လို့ပြောတာစိတ်ထဲမှာအဲ့ဒါပေါ်လိုက်တယ်ဘယ်ကလာတယ်လဲသမီးလို့မျိုးနှစ်ပြည်ကလာတာရဲရဲတင်းတင်းကြီးကိုဖြေသူမှတ်မိနေတယ်အကုန်လုံးအဲ့ဒါနှစ်ပြည်ကနေလာတဲ့လူတွေရာလည်းပဲသူတို့အတိတ်ဘဝကိုမမိကြပြီးတော့မှနတ်ပြည်ကိုပဲပြန်ပြီးရောက်ချင်ကြတဲ့တတိကိုလည်းပဲဒါအရင်ကပฏิပုစီကနတ်သမီးနဲ့ပတ်သက်တဲ့အကြောင်းအရာပြောတဲ့အခါမှာလည်းမမိကြလေဦးမယ်ထင်ပါတယ်နော်သူနတ်သားနဲ့နော်ပန်းပင်ပေါ်မှာပန်းနေအဲပန်းနေနဲ့တန်းစားဆင်းပြီးတော့မှသူတို့ပြုတ်ပြုတ်ရှင်ရှင်အဲနတ်သားကိုဖြောပြင်းနေတော့မှပဲစုမိစေကြပြီးတည်ပြီးတော့မှလူကြီးကိုရောက်လူသမီးဖြစ်အိမ်တော်ကြားသာသမီးတွေမွေးနောက်တော့ဘုရားတာသနာနဲ့ကြုံတဲ့ဘဝမှာသူကုသိုလ်ကောင်းမှုတွေတောက်လျှောက်လုပ်တယ်။သံဃာတော်များကိုဆွံကတ်တယ်၊ဆွံလောင်းတယ်။အဲဒီဆွံလောင်းဇေယျတွေကိုတန်ရှင်းရေးလုပ်တယ်၊ရေးရေးတောက်ရေးချစ်စင်ရေးတွေပေးတယ်၊လက်စင်ရေးတွေပေးတယ်။ကုသိုလ်ကောင်းမှုပြုပြီးတိုင်းပြုပြီးတိုင်းသူ့ရဲ့အစ်တိတ်ဘဝကနတ်သားနဲ့အတူတူပါဖြစ်ပါရစေဆိုတာကိုပဲဆုတောင်း။အဲဒီတာရကကိုလည်းပဲစာရင်းမှာတွေ့တယ်။အဲတော့ဇေယျဘုန်းကြီးပြီးခဲ့တဲ့၃နှစ်ကတွေ့ခဲ့တယ်ဒီကလေးလေးကလည်းပဲနတ်သားနတ်ပြည်ဒီကနေပဲသွားမလဲဒီကလာတယ်နတ်ပြည်ကလာတယ်နော်သူနဲ့ dialogue တွေစကားစင်ပြီးပြောပြီးတော့မှ15မိနစ်20လောက်နေတယ်ကတမီးဒီကနေပဲသွားမလဲနတ်ပြည်ကိုသွားမယ်ပဲပြောတယ်လူပြည်ကိုသူခိတ္တခဏလာပြီးကုသိုလ်ကောင်းမှုပြုလို့လာတဲ့သဘောလောက်ပဲရှိတယ်နတ်ပြည်တက်တန်းကုံသွားပြီနော်လူပြည်ကိုလာပြီးကုသိုလ်ကောင်းမှုပြုမယ်နတ်ပြည်ကိုပြန်သွားမယ်ဒီသဘောမျိုးနားလည်ရမယ်နဲ့တွေ့ပါတယ်နော်ဒါကြောင့်ဒီနေရာမှာသုတိနဲ့ပရိတန်တွေကိုနားလည်နားမလည်ဘူးဆိုရင်အဲ့ဒီနတ်ပြည်ကနတ်သမီးကလေးကနတ်ပြည်ကနေနတ်သမီးရဲ့ဝိညာဉ်ကနေပြီးတော့မှထွက်လာပြီးတော့မှလူပြည်မှာလာပြီးလူသမီးကလေးဖြစ်တာပေါ့လို့ဆိုရင်ဒါမှနေပြီဟုတ်ဘယ်လိုလုပ်မိတာဆရာဒီဘုရားရှင်ဒီပဋ္ဌာန်းတရားတော်မှာအနန္တရသမဏန္တရနတ်ရှိဝိကတအနန္တရူပနေတ္တယဆိုပြီးတော့မှဒီ mind to mind နော်ဒီအကြောင်းဓမ္မလည်းစိတ်ပဲအကျိုးဓမ္မလည်းစိတ်ဖြစ်နေဟောတော်မူခဲ့တာ9နေရာတောင်ရှိတယ်ဘာဖြစ်လို့လဲဒီနတ်ပြည်မှာလည်းတတရတ္တိရှိနေတာပဲနတ်တွေမှာတော့ဥစေတာဒိဋ္ဌိမရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့အတိတ်ဘဝကိုသိနေကြတာများတယ်သူတို့ရဲ့တဘုံနဲ့။နော်။နတ်ပြည်ရဲ့တဘုံနဲ့အတိတ်ဘဝကိုသူတို့သိတယ်။အတိတ်ဘဝကဘယ်ဘဝလာတာ။ဘုသူရဲ့သာဘုသူရဲ့တမိဘယ်ရောမှာဘယ်ဘလို့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့မှရောက်တယ်ဆိုတာဒီသူတို့တွေပြီးနေစွမ်းကြတယ်။ကိုယ့်ကိုယ်ကိုယ်လည်း။ဒါကြောင့်ဥစေတာဒိဋ္ဌိအဖြစ်နဲ့နတ်ပြည်ကိုဘယ်ကနေရောက်လာတယ်ဆိုတာမျိုးတော့သူတို့ယူမယ်မထင်ဘူး။ဒါပေမဲ့တတရာဒိဋ္ဌိကတော့လွတ်မှာမဟုတ်ဘူးလူပြည်ကနေဝိညာဉ်ကနေပြီးတော့မှနတ်ပြည်ကိုရောက်လာတယ်တခါနတ်ပြည်ကနေပြီးတော့မှဝိညာဉ်ကနေပြီးတော့မှလူပြည်မှာပြိတန်တွေနေတယ်ဆိုတာမျိုးကတော့သူတို့ယူနိုင်တယ်ဘာလို့လဲဒီသုတိနဲ့ပြိတန်တွေဆိုတဲ့ကိစ္စကတိမ်မွေ့လွန်းတဲ့အတွက်ကြောင့်တာမန်နတ်တို့ရဲ့အမြင်နဲ့မြင်နိုင်ကိုမဖြစ်နိုင်ဘူးဒါတပည့်ညတ်ညံတော်ကြီးအဆောင်ပဲဖြစ်ပါတယ်တမန်ကရှံကမြင်ဖို့မလွယ်ပါဘူးနော်တမန်ကရှံကသူ့လိုကိုယ်လိုအနေနဲ့တော့မမြင်နိုင်တဲ့အတွက်ကြောင့်နတ်တို့ရဲ့အစွမ်းတတ္တိနဲ့မမြင်နိုင်ဘူး။ဒါကြောင့်ဒါဒီဖျားရှင်တို့ရဲ့အရာသားလေးဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားဒီနေရာမှာဒါသုတိဒါကပရိသတ်လေး။ဒီစိတ်ကဒီလိုဖြစ်လို့မလို့ဒီနေရာမှာလာပြီးတော့မှဒီကံအကျိုးပေးတဲ့အတွက်ကြောင့်ဟောဒီလိုမျိုးဘဝကူးပြောင်းသွားတယ်ဆိုတာကိုဒီနေရာမှာအထူးအဖြစ်နားလည်ဖို့လိုပါတယ်။အဲတော့သုတိစိတ်နဲ့ဒီနေရာမှာ principle အနေနဲ့အသေးစားနားလည်ဖို့လိုတာတော့ theory အနေနဲ့နားလည်ဖို့လိုတာတော့သုတိစိတ်နဲ့ပရိသတ်နဲ့စိတ်ချမှာဘာစိတ်မှမချဘူးဆိုတာကိုပိုင်းပိုင်းလက်ခံထားတယ်ဟုတ်ပြီနော်။ဘာစိတ်မှမချဘူး။ဈာထဲမှာဈာဘဝမရှိဘူး။ပရိသတ်တွေအသိရပြီဆိုရင်တော့30ဘဝတည်းကဘဝတစ်ခုပဲ။အဲ့တော့မျက်စိလည်နေကြတာတော့များသောဖြင့်တော့ပိဋကဘဝကိုမျက်စိလည်ကြတာများတယ်။ဘာလို့သူကလူနဲ့နှိစက်တယ်။လူနဲ့လည်းလူပုံနဲ့လည်းနှိစက်တယ်။နော်။လူပုံနဲ့လည်းနှိစက်တယ်။ဒီလက်ကကြတော့မာစီဆရာတော်ဘုရားကြီးထင်တယ်။ရေးတဲ့ဈာထဲမှာတော့အဲဘုရားဘာသာဝင်နေမှာတဲ့ကြီးကျယ်တဲ့အနန္တရကံလိုမျိုးဂရုကံလိုမျိုးကလည်းပဲမရှိဘူးတဲ့သိကြီးကျယ်တဲ့ကုသိုလ်ဘက်ကကြတော့လည်းပဲမရှိထားဘူးပေါ့ဇာမက်ကိုလည်းပဲမရှိထားတဲ့အခါကျတော့ဖြစ်နိုင်ခြင်းရှိတာတွေကတော့ဒါကဟိုဆွဲဒီဆွဲသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲနဲ့ပိတ်တာဖြစ်ဖို့ပဲဖြစ်ခွင့်များတယ်ဖြစ်နိုင်တယ်ဖြစ်ခွင့်များတယ်ပေါ့လေဖြစ်တတ်တယ်ပေါ့မေးပြီပေါ့ဒါတော့အတိအကျတော့မဟုတ်ဘူးပေါ့ဖြစ်တတ်တယ်ပေါ့အမေတာဘောကမှဒါအနည်းငယ်လေးဖြစ်ပြီးတော့မှနောက်တော့လေအမြတမ်းဝေလိုက်တာနဲ့ပဲဓာတုခေါ်ပြီးတော့မှလည်းကောင်းနေပုံထားရတယ်ကိုရောက်နေတာပဲဆိုပြီးတော့မှဒီစာကိုလေးလေးနဲ့ဖတ်ဖူးပါတယ်ဒီမစက်ကြမှာနဲ့တွေ့ပါတယ်အဲတော့ဒီမှာစဉ်းစားဖို့အရေးကြီးအနေနဲ့အားလုံးသင်္နန်းတည်နေကြတဲ့သင်္နန်းတည်နေနားလည်ရမှာကတော့ ဆုတိပြီးရင်ပရိသတ်တွေကြားထဲမှာဗာစိတ်မှမချဘူးဆုတိစိတ်ပြီးတာနဲ့တပည့်ဘောကဒါဒါကစိတ်ကိုပြောတာသီဝရီကိုပြောတာတတ္တဝါနဲ့ပြောရင်တပည့်ဘောကတတ္တဝါတည်ပြီးတာနဲ့တပည့်နဲ့ထဲ30တဘောမှာနောက်တဏှာမှာတော့သူပရိသတ်တွေရုပ်ကိုယူရပါမယူလို့မရအဲ့တော့ဒီနေရာမှာမင်းကပြောဖို့ကြံထားတာလေးတခုတော့ရှိတယ်ပရိသန္တေလို့ဆိုလိုက်တာ ਨੇ ဒါကပါဠိစကားကတော်တော်ခက်တယ်မြန်မာစကားမှာရအောင်နေတယ်ပရိသန္တေလို့ဆိုလိုက်တာ ਨੇ လူတွေမျက်စိတွေပါတွေ့တယ်အမေပိုက်ထဲမှာရောက်ပြီးတော့မှဘိုက်ဖုန်းအင်ဂျင်တွေမြင်ဖို့ပဲများတယ်အဲ့လိုယူလို့မရဘူးပရိသန္တေ၄မျိုးတောင်ရှိတယ်ဟုတ်ပြီနော်အန္တဇပရိသန္တေဖြစ်နေဥခုန်ထဲမှာနေတယ်ပရိသန္တေရှိသေးတယ်လေဗျာငဲ့ဥတို့ကျဲ့ဥတို့ဟုတ်လားအိမ်ညောင်ဥတို့ဥနဲ့ပရိသန္တေနေတာရှိတယ်တခါရှိတယ်ဥပပတ္တိပရိသန္တေရှိသေးတယ်ဘဝကနေတတ္တဝါတွေဖြစ်တာနတ်ပြည်မှာပွားကနေဖြစ်တာလေငရဲသားတွေပိတ်တာတွေအမေပိုက်ထဲမှာနေတာလေအဲဒီဥပပတ္တိအဖြစ်ကိုလည်းပဲတွေ့ရတယ်ဆားထဲမှာနော်အမေပိုက်ထဲနေတာအပိုင်းလည်းပဲတွေ့ရတယ်လို့ပဲဥပပတ္တိအများတယ်ခုနငရဲသားတွေနတ်သားတွေစက်ကြီးအဖြစ်အဲ့ဒီလိုတွေသွားပြီးတော့မှာနော်ဒီခန္ဓာကိုပွားကနေရလိုက်တာအဲမစ္စတိမေလက်တပြည့်အတွင်းမှာတင်မယ်နောက်ခန္ဓာအတိတ်တခုရလိုက်တာပါပဲအဲ့ဒီသာရကလည်းပဲသူသမဏနာသားနဲ့ကြည့်လို့ရှင်တော်ရှင်းရှင်းလင်းလင်းနားလည်နိုင်ပါတယ်နော်လူဘဝမှာဈဉံရှောင်းရင်းနေပြီးတော့မှလဲချပြီးတော့မှပြန်လွန်သွားတယ်ဒါကပုဂ္ဂိုလ်ကိုပြောတာသုတိစိတ်သုတိပြီးတာနဲ့နတ်ပြည်မှာပြိတ္တန်နေရတယ်နတ်သားဘဝနတ်သားခန္ဓာအတိတ်ရလိုက်တယ်ဒါကိုကြည့်ချင်းအဖြစ်လည်းပဲအမိဘိုက်တဲ့ပြိတ္တန်နေနေတာတခုတည်းကိုစလာဘူးစားတခုလေးကိုယူလို့မရအောင်အမေပိုက်တဲ့မှာပြိတ္တန်တွေနေတာရှိတယ်ဥခွန်တဲ့မှာပြိတ္တန်တွေနေတာရှိတယ်ဥပပတ္တိပြိတ္တန်တွေရှိတယ်ပြီးတဲ့အခါကျတော့အညီအဟုတ်တွေမှာဖြစ်တဲ့ပြိတ္တန်တွေမျိုးလည်းပဲတန်တိတ္ထာလည်းပဲရှိသေးတယ်နော်ပြိတ္တန်တွေ၄မျိုးတောင်ရှိတယ်ဒါကြောင့်မြန်မာစကားနဲ့မျက်စိမလဲပါနဲ့နော်ပြိတ္တန်တွေလို့ဆိုလိုက်တာနဲ့အမေပိုက်တဲ့ရောက်တာကြီးပဲမစင်စားပါနဲ့ဟုတ်ပြီနော်ဒီသဘောပါတဲ့စကားလုံးနေလည်းပဲ concept လွဲရင်အကုန်လုံးလွဲတတ်တယ် theory လွဲတတ်တယ်ဟုတ်ပြီနော်အဖြေတွေပါလွဲသွားတတ်တယ် concept လွဲလို့မဖြစ်ဘူး concept မှန်ဖို့လိုအပ်တယ်ဟောပြီအဲ့ဒီတော့အချိန်လည်းကုန်တော့ဖြစ်ပါပြီအဲ့တော့ဒီဘုံချုပ်ရအောင်အဲ့တော့ဥဖို့ဝဘဝတုံးကညာနာဝိပယုတ်နဲ့ပရိသန္တေနေလာတယ်နော်မှတ်ထားနော်ညာနာဝိပယုတ်နဲ့ပရိသန္တေနေလာတယ်ဘဝင်နဲ့သုတိစိတ်ကလည်းပဲညာနာဝိပယုတ်ပဲဖြစ်တယ်အဲ့ဒါလေးကိုတော့အဲ့ဒီတော်တော်ကြီးကြီးထားဖို့လိုတယ်ဘဝတစ်လျှောက်လုံးမှာတို့တို့အိပ်ပျော်နေတဲ့အခါမှာတဏှာမျိုးစိတ်မရှိပါဘူးလို့မဟုတ်ဘူးနော်စိတ်ပျော်တဲ့အခါလည်းဘဝစိတ်ရှိတယ်။ဘဝစိတ်မှလည်းအာယုံရှိတယ်။ဘယ်အာယုံယူထားရလဲ။ခုနပိတံတွေတုန်းကယူထားတဲ့အာယုံကိုသူယူထားတယ်။ဟုတ်ပြီနော်။အဲ့တော့တို့တို့နားလည်ထားတာကမျက်စိနဲ့မျက်စိနော်စေကုသောတာကာဏဇေဝကာယမျက်စိနားနှာခေါင်းရှာဖို့အစဉ်အမှန်အနှအယတာတွေထိတွေ့ပြီးတော့မြင်သိစိတ်ကြားသိစိတ်နံသိစိတ်ဒါကတော့နားလည်နေပါပြီ။အာရမဏတုန်းကလည်းပိစာတင်ခဲ့ပြီးသားနော်။အဝန္နန္ဒရမလည်းဒါကိုပြောခဲ့ပြီးသားဆိုတော့ဒါကိုတော့နားလည်နေပြီ။ဉာဏ်ဒီစိတ်၊ဇာတိစိတ်တွေ။ဒါပြီးဘုံစိတ်မှန်ကြတော့ဘို့အိပ်ပျော်နေတဲ့အခါမှာကျတော့အာယုံမရှိတော့ဘူးပဲ။အလုံးဘာမှမမသိတော့ဘူး။မဟုတ်သူ့မှာသူ့အာယုံကိုယူထားတာရှိ။တိတ်မွေ့လုံးလို့တိတ်မွေ့လုံးလို့နော်။ဒါလို့ခိုင်မာနေတဲ့ဘာသာတရားလေး။အလုံးခိုင်မာတယ်လေ။တရားတွေအားထုတ်ကြပါ။တရားတွေအားထုတ်ကြပါ။စာတွေကိုလေ့လာပါ၊နားထောင်ပါ၊နားလည်နိုင်အောင်ကြိုးစားပါ။တဖြည်းဖြည်းလေးတော့ရိပ်မိလာပါမှာ။အဲဥဖောကဘောတော့ညာနာဝိပယပရိသန္တေဘဝင်နဲ့သုတိကလည်းပဲညာနာဝိပယမောင်ဖောကလည်းပရိသန္တေဆိုတော့ညာနာတံပြုတ်ဖြစ်သွားတယ်မောင်ဖောရဲ့ဘဝင်စိတ်နဲ့မောင်ဖောရဲ့ဘဝင်စိတ်ကလည်းပဲညာနာတံပြုတ်ပဲဖြစ်တယ်စဉ်းစားဖို့လိုတာကဥဖောရဲ့သုတိစိတ်ကညာနာဝိပယဖြစ်တယ်မောင်ဖောကလည်းပရိသန္တေစိတ်ကြတော့ညာနာတံပြုတ်ဖြစ်သွားတယ်နော်ဒါဖုံးမှုမရှင်းပြတတ်ဘူးဒါကိုဘာလို့ဆရာတော်ရှင်းပြတဲ့စာကိုယူထားလဲနော်ဆရာတော်ဤစာကိုပြန်တစ်ချက်နှစ်ခါသုံးခါဖတ်ရတယ်နော်ဒီစာလေးကဆရာတော်ဤစီကနေရတာစဉ်းစားဖို့လိုတာကဥဖောဝရဲ့သုတိစိတ်ကညာနာဝိပယုတ်ဖြစ်တယ်မောင်ဖောရဲ့ပိဋကံနေစိတ်ကြတော့ညာနာတံပြုတ်ဖြစ်သွားတယ်သုတိစိတ်နဲ့ပိဋကံနေစိတ်ကမတူတော့ဘူးကံတရားကနေဖန်တီးပြီးတော့သွားတာဒီကံဤအခြေအနေကအရေးကြီးလို့ဘဝတက်တက်တာနေစဉ်ကလည်းပုံလို့အရေးကြီးပါသေးတယ်ဟုတ်ပြီနော်ဒီကံဤစိတ်ကအရေးကြီးတယ်ဘဝတက်တက်တာနေစဉ်စိတ်ကလည်းအရေးကြီးတယ်အဲ့တော့ဒေဂာနိကြမှာစိတ်ကတမျိုးတစ်ပုံကြီးထူးပြီးပေါ်မလာဘူးတသက်တာအလေးချင်များတဲ့စိတ်ကပဲပေါ်လာပါလိမ့်မယ်အဲဒီပုံမှာအလေးချင်များထားတယ်ဒီချိန်အချိန်မနှောင်းသေးဘူးအများကြီးပြင်ဆင်ခြင်းရှိတယ်စိတ်ကိုအမြဲတမ်း feed 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 လုပ်ပေးထားပါကုံတော်ကိုယ်ပါနဲ့ကုံတော်နဲ့ပဲဖြစ်ဖြစ် နော်မေတ္တာနဲ့ပဲဖြစ်ဖြစ်နော်တရဏဂုံနဲ့ပဲဖြစ်ဖြစ်နမောတတဖြစ်ဖြစ်တစ်ခုမဟုတ်တစ်ခုကိုစိတ်ထဲမှာလွတ်ဆိုနေတဲ့အလေးချင်လုပ်ပေးချင်လုပ်ပေးပါနော်အလေးချင်ကောင်းလာရင်အလွန်ကြီးညိုစရာကောင်းတယ်ကိုယ်စိတ်ပုဂ္ဂိုလ်ကြီးညိုတတ်တယ်ဆိုတာနားလည်လာလိမ့်မယ်နော်အဲသူတို့ကြတော့အထောက်ကြီးပဲပေးလို့မရဘူးအချိုးပါပြောမှနော်အချိုးကိုပြောမှလူတွေစိတ်ဝင်စားတယ်အချိုးကိုပြောတာတောင်းမှမကြားကြအောင်ဆောင်ပြီးနေရင်နေလိုက်တော့မလို့ပဲနေနေအချိုးကိုလည်းပြောရသေးတယ်နော်လုပ်ကြည့်ပါနော်ရပုံတရားများလောက်လုပ်ကြည့်လာလို့ရှိရင်ဟောဒီစိတ်ရဲ့ quality အများကြီးမြင့်လာတယ်မေတ္တာပို့ရင်ပို့နေပါကျမ်းမာပါစေစိတ်ချမ်းသာပါစေကျမ်းမာပါစေစိတ်ချမ်းသာပါစေပါဇက်ကထွက်လဲပို့ပါစိတ်ထဲရလဲပို့နေပါနော်လေနုကိလေသာဘောမှာကင်းခြင်းတော်မူသောမြတ်စွာဘုရားနှုတ်လေအရဟံအရဟံအရဟံနှုတ်လေမောတ္တဗုဒ္ဓတော်အရဟံတမ္မသမ္ဗုဒ္ဓနှုတ်လေဗုဒ္ဓန္တရဏံကိသာမိဓမ္မန္တရဏံကိသာမိအင်္ဂန္တရဏံကိသာမိတို့ဆော့ဖိတ်လုပ်ပေးထားပါသူ့ကိုဖိတ် FED ဖိတ်ဆိုရင်နည်းမစိတ်ကိုအစာကျွေးပေးထားပါစိတ်အစာဖြစ်ပါစေပြီးတော့မှနော်ဒီစိတ်ကိုအခက်ခတ်ပါဓမ္မရံပြောနေဖိတ်လုပ်ပါစိတ်အခက်ခတ်ဖိတ်လုပ်ပါစိတ်အခက်ခတ်ပါခါစားလို့ပြီးခဲ့တဲ့တနေ့လောက်ကစိတ်ကိုအကက်ခတ်ပါပဲပြောထားတယ်စိတ်ကနုပဒနာနဲ့ဓမ္မနုပဒနာအပိုင်းကိုသင်ကြားပေးထားတဲ့တွေ့ရဖြစ်လို့စိတ်ကိုအကက်ခတ်ပါပြောထားတယ်ခန္ဓာဝေဒနာလည်းပါပြီးသားပေါ့အခုဒီမှာပိုင်းချော်တဲ့အဲ့လောက်နဲ့မလောက်တော့ဘူးဆိုတော့တွေ့ရတယ်ဒါကြောင့်ဖိတ်လုပ်ပါကုံလုံးနဲ့ဖြစ်ဖြစ်တရဏဂုံနဲ့ဖြစ်ဖြစ်မေတ္တာနဲ့ဖြစ်ဖြစ်ဖိတ်လုပ်ပါပြီးလို့ရှိရင်စိတ်ကိုလည်းအကက်ခတ်ပါအဲ့ဒါဆိုရင်နည်းနည်းလေးနားလည်လာမယ်ငါဒီကနေ့မှဘာစိတ်ပေါ်နိုင်တယ်လဲဆိုတော့သဘောပေါက်လိမ့်မယ်စိတ်ကဘလောက်လောက်တောင်ဆောင်းဆောင်ကိုခက်နေတယ်လေဆိုတဲ့အချိန်မှာမြင်လာလိမ့်မယ်။ဟုတ်ပြီနော်။အလွန်ခက်ခဲပါတယ်။အလွန်ကိုဆောင်းဆောင်ကိုခက်ပါတယ်။ဒါကြောင့်လူတွေဒီမှာတက်ရောက်နေကြတဲ့တပည့်တွေအားလုံးဟာမိမိတို့လူတွေဒုတိယဘဝဒီကနေ့ဘဝနဲ့တည်ဆုံးပြီးတော့မှနောက်ဘဝမှာညံ့တဲ့ဘဝအစဉ်တန်းနှိမ့်သွားတဲ့ဘဝမျိုးတော့ဘယ်သူမှရကြမှာမဟုတ်ဘူး။ဘဝအစဉ်တန်းမြင့်ကျင်တယ်ကောင်းပါပြီဘဝအစဉ်တန်းမြင့်ခြင်းစိတ်တအစဉ်တန်းမြင့်ဖို့လိုပါလေစိတ်အစဉ်တန်းမမြင့်ဘဲနဲ့ဘဝအစဉ်တန်းအလိုလိုမမြင့်ပါဘူးဒီနေရာမှာ concept တစ်ခုနားလည်ဖို့လိုပါတယ်အစဉ်တန်းမြင့်လဲဆိုတာဒီစာဖို့နေပြည့်စုံတာကိုကြည့်ပဲမြင့်စဉ်တန်းမြင့်နေခေါ်လို့မရပါဘူးဟုတ်ပြီနော်စာဖို့တောက်ဖို့နေဖို့ထိုင်ဖို့ဘုံပြည့်စုံတာလောက်ကိုပဲဘဝအစဉ်တန်းမြင့်သွားပြီလို့ပြောလို့မရပါဘူးစိတ်နဲ့စိတ်တအစဉ်တန်းမြင့်ဖို့လိုပါတယ်အဲ့တော့စိတ်နဲ့စိတ်ကအစဉ်တန်းမြင့်မှုဆိုတာကြောက်တယ်အလိုအလျောက်ကြီးတော့မမြင့်ဘူးအလိုအလျောက်ကြီးမြင့်တဲ့အမျိုးမဟုတ်ဘူးသူ့ကိုဒီနေ့ရထားတဲ့ဘဝမှာသူ့ကိုတောက်လျှောက် practice ရှိထားဖို့လိုတယ် how to practice ဆောစောပြောပြီးနော်ကုံလုံးနေဖြစ်ပြီးနမောတတနဲ့ဖြစ်ပြီးတရဏဂုံနေဖြစ်ပြီးထုံမွန်းထားပြီးစိတ်ကိုထုံမွန်းထားပြီးသမင်းစားရင်လည်းသမင်းတစ်လုံးနဲ့တစ်လုံးစားမှထုံမွန်းထားလမ်းသွားရင်လည်းခြေလမ်းတစ်လမ်းနဲ့တစ်လမ်းစားမှထုံမွန်းထားဟုတ်ပြီနော်အဲ့တော့အချိန်တိုင်းအချိန်တိုင်းအဲ့ဒါကိုထုံမွန်းတာဘုန်းတော်ဆရာသမားတစ်ပါးကတော့အခုလိုစကားပြောရင်းနဲ့တောင်မှနားတဲ့အချိန်မှာထုံမွန်းတယ်ဆိုတော့အဲ့ဒါကိုလေ့ကျင့်လို့မနိုင်သေးဘူးဖြစ်နေခုတလောကတော့ပြောတယ်ဒီလိုအဲ့ဒါလေ့ကျင့်လို့မရသေးဘူးခုချိန်ကြည့်အောင်လို့ကျိုးတော့ကြိုးစားနေတယ်ဟုတ်ပြီနော်ဆရာကုန်းကြီးရဲ့အလေ့ကျင့်ကဆရာသမားတွေကိုအားကျတယ်ဆရာသမားပြောလိုက်ရင်အများရန်ကောင်ကိုအလေးနဲ့ထားတယ်ကိုယ့်ရဲ့ဘဝထဲမှာ practice တဲ့မှာထည့်တယ်အထူးရှိသလားကိုကိုယ်နိုင်လေ့လာတယ်အကက်ခတ်တယ်ရှိတယ်ဒါကိုတောက်ချောက်ခြင်းတောင်းတယ်ဟုတ်ပြီနော်အဲ့ဒါကြောင့်ညီကုန်းချုပ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သုတိစိတ်ရဲ့ quality ဒီမိမိတို့ရဲ့တနေ့တာအခုနောက်ဆုံးဒေဂာနီးကြမှာရမယ်စိတ်ရဲ့ quality တစ်မျိုးတစ်ပုံကြီးလာပြီးဖြစ်မှာမဟုတ်ဘူးညာနာတမ်းပြုတ်ဖြစ်ဖို့ကြိုးစားကြနေတယ်တနေ့တာပထမတန်တန်တက်နေတယ်ပြီးတော့မှနန်းနန်းနေတက်နေတယ်ဒီစိတ်ရဲ့ quality ဟာထိုက်တည်အားလို့ဆိုတော့ knowledge တွေရနိုင်ပါတယ်။ကံကောင်းခြင်းတော့ online teaching အခုလိုရထားတယ်။အဲ့တော့ဒီလိုညာတိုင်းတို့လိုသင်ကြားခွင့်ရထားတဲ့အခါကျတဲ့အခါကျတော့ဒီကနေ့ရတဲ့ knowledge ကိုတို့လိုရ how to apply ဒီ knowledge တွေတော့ရပြီ။နားထောင်လိုက်ကြောက်သွားလိုက်နားထောင်လိုက်ကြောက်သွားလိုက်ပြလို့တော့မရဘူး။ဒီ knowledge ကို apply လုပ်မယ် practice လုပ်မယ်။ဘယ်လို practice လုပ်မလဲ။ method တွေပေးနေတယ်။နည်းစနစ်တွေတော့ရှောက်ပေးနေတယ်။အဲ့တော့အဲ့ဒီ method ပေါ်မှာမူတည်ပြီးတော့မှကိုယ့်ရဲ့စိတ်အစဉ်တန်းမြင့်လာရင်ဘဝအစဉ်တန်းမြင့်လာကိုယ်စိတ်နဲ့တန်တဲ့ဘဝရကြမှာပါခဏလေးပဲကိုယ်စိတ်နဲ့တန်တဲ့ဘဝရထားတာပါစိတ်အစဉ်တန်းမြင့်လာရင်ဘဝအစဉ်တန်းမြင့်ပါလေလည်းရောမိမိတို့စိတ်နဲ့ထိုက်တန်တဲ့ဘဝကိုရနိုင်ကြတာဖြစ်တဲ့အတွက်ကြောင့်စိတ်အစဉ်တန်းနဲ့မြင့်မားလာဖို့အတွက်ကိုချိန်တိုင်းချိန်တိုင်းစိတ်ကိုပြုပြင်သွားပါအကဲခတ်ပါဖိတ်လုပ်ပေးထားပါဟုတ်ပြီနော် အဲ့ဒါကြောင့်အလုံးမိမိတို့စိတ်ကိုစောင့်ရှောက်နိုင်ပြီးတဲ့အခါကျတော့မိမိတို့ရည်မှန်းထားတဲ့မြတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်ကိုကြောင်းထောက်ပံ့ကောင်းဖြစ်နိုင်ကြပါစေ။ကျမ်းမှာစေချမ်းသာကြပါစေ
။ဆရာတော်ရားရဲ့ဆုနဲ့ပြည့်စုံရပါလို့ဒီအရှင်ဘုရားသာဓုသာဓု